ောင်စားစုကြည်ကောင်းဆောင်နဲ့ NLD အစိုးရဒီပထမနှစ်မှာစီးပွားရေးတိုးတက်မှုဥက္ကဋ္ဌသွားတာကိုဝေဖန်ပြောဆိုကြပါတယ် NLD အစိုးရရဲ့ပထမနှစ်ဟာစီးပွားရေးတိုးတက်မှုအရှင်ယူတဲ့နှစ်ဖြစ်တယ်လို့စီမံကိန်းနဲ့ဗန္ဒရေးဝန်ကြီးဦးကျော်ဝင်းကဇွန်လ3ရက်နေ့ပြည်တော်မှာကျင်းပတဲ့ရင်းနှီးမြှုပ်နှံမှုဖိုရမ်မှာပြောပါတယ် NLD အစိုးရပထမနှစ်စီးပွားရေးအခြေအနေဟာလေရင်တစင်းပြန်တက်ဖို့ပြေးလာမှပြေးတဲ့အချိန်ဖြစ်တယ်လို့တင်စားပြောဆိုသွားတာကယုတ်တိမရှိဘူးလို့ယုံကြည်တဲ့ပြည်ထောင်ပညာရှင်အချို့ဟာဘဝင်မကျနိုင်ပေဖြစ်နေပါလေ။အရင်တုန်းကတော့ခရိုနီအုပ်စုစေအုပ်စုနဲ့တရုတ်အကျိုးစီးပွားကဦးစားပေးတာကြောင့်တို့ရခိုင်ရမြန်ပါတယ်။ဒါပေမဲ့ NLD ဆိုရဟာပြည်သူပြည်သားနဲ့နိုင်ငံရဲ့အကျိုးစီးပွားကိုအဓိကထားတာမို့လုပ်ကင်ရတာကျေပြန့်ပြီးအချိန်ယူရပါလေ။မနေ့ကပြတ်တဲ့ရင်းနှီးမြှုပ်နှံမှုဥပဒေဟာလွန်ခဲ့တဲ့ AP လကမှတက်ဝင်လှုပ်ရှားလာပါတယ်။ဒါတောင် NLD အစိုးရဒုတိယနှစ်မှာနှစ်နာအတွင်းနိုင်ငံသားရင်းနှီးမြှုပ်နှံမှုဒေါ်လာတန်းတထောင်တိုးပွားလာတာကိုကြည့်ရင်အလားအလာကောင်းတယ်လို့ပြောနိုင်ပါတယ်။ရင်းနှီးမြှုပ်နှံမှုကြောင့်တိုင်းပြည်တိုးတက်ဖွံ့ဖြိုးလာဖို့အရေးကြီးပါတယ်
။ကမ္ဘာ့ဘက်ကလည်းမြမစီဝါရေးဟာတစ်နှစ်ခုနှစ်ရာခိုင်နှုန်းနဲ့သုံးနှစ်ဆက်တိုက်တိုးတက်ဖို့အလားအလာရှိကြောင်းလွန်ခဲ့တဲ့ဇန်နဝါရီလကခန့်မှန်းထားပါတယ်။ဒါပေမဲ့မြန်မာထက်ကိုအများဆုံးတင်ပို့တဲ့တရုတ်နဲ့ထိုင်းရဲ့စီးပွားရေးအခြေအနေဟာမြန်မာအပေါ်အများကြီးအကျိုးသက်ရောက်မှုရှိနိုင်တယ်လို့တချို့ကသုံးသပ်ပါတယ်။မြန်မာနိုင်ငံသားယင်းနှမြှုပ်နှံမှု80ရာခိုင်နှုန်းဟာစွမ်းရင်ကဏ္ဍမှာဖြစ်နေပြီးကုန်ထုတ်လုပ်ငန်းမှာ9ရာခိုင်နှုန်းသာရှိတဲ့အတွက်ပြည်ပအခြေအနေပြောင်းတဲ့ဗျယ်ရိုက်မှုကိုခံရနိုင်ပါတယ်။ဒါကို NLD အစိုးရသဘောပေါက်တဲ့အတွက်ကန္နာဇုံရင်းနှီးမြှုပ်နှံရေးကိုကမ္ဘာ့ဘဏ်အုပ်စုရဲ့အကူအညီနဲ့အကောင့်ထဲပေါ်နေပါတယ်။အရက်ဘက်အဖွဲ့အစည်း NGO အဖွဲ့ပုဂ္ဂလိကကန္နာကမ္ဘာ့ဘဏ်အုပ်စုနဲ့အစိုးရကိုယ်စားလှယ်ပြီးရင်းနှီးမြှုပ်နှံမှုဥပဒေကိုဆွေးနွေးကြပါတယ
်။ဥပဒေပြုဖို့ဒီလိုကြေကြေပြန့်ပြန့်တိုင်းတင်းဆွေးနွေးတဲ့အစဉ်အလာမရှိခဲ့ပါဘူး။ AP ကစပြီးအာဏာတပ်ဝင်နဲ့ NLD ရင်းနှီးမြှုပ်နှံမှုဥပဒေမှာ32မျက်နှာရှိပြီးအခန်း23ခန်းပါဝင်ပါတယ်။တဘာဝနဲ့လူမှုပတ်ဝန်းကျင်ထိခိုက်မှုမရှိသေးတဲ့တာဝန်ယူရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေဖွံ့ဖြိုးတိုးတက်စေဖို့ရည်ရွယ်တယ်လို့ဆိုပါတယ်။ရင်းနှီးမြှုပ်နှံသူကိုဥပဒေနဲ့အညီအကာအကွယ်ပေးမှု၊ပြည်သူအတွက်အခွင့်အလမ်းတွေပေါ်ပေါက်လာစေမှု၊လူသားအရေးအမြစ်တိုးပွားလာစေမှု၊စွမ်းရည်မြင့်မားတဲ့ထုတ်လုပ်မှု၊ဝန်ဆောင်မှုနဲ့ကုန်ကျွယ်မှုဖွံ့ဖြိုးတိုးတက်စေမှုတိုက်ပြိုးရေးဝင်းမြူကြီးနဲ့ဆက်မှုကန္တာဖွံ့ဖြိုးတိုးတက်မှုပညာရမယ်ပေအသီးသီးဖွံ့ဖြိုးတိုးတက်မှုစတာတွေကိုရည်ရွယ်ချက်အဖြစ်ပေါ်ပြပါတယ်။ဥပဒေထဲအညီလုံးမလို့ဆိုတာကတော့ရင်းနှီးမြှုပ်နှံမှုကော်မရှင်ကစုံစမ်းစစ်ဆေးရပါလိမ့်မယ်
။ခရိုနီနဲ့အစ်အုပ်စုရဲ့ကိုကျိုးစည်းဝါးကိုသာဦးစားပေးရကပြည်သူလူထုအကျိုးစည်းဝါးကိုဦးစားပေးတဲ့စနစ်ကျင့်သုံးတာကိုဝိုင်းဝန်းကူညီဖို့နိုင်ငံသူနိုင်ငံသားမှတာဝန်ရှိပါတယ်။2016မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေအခန်း16မှာရင်းနှီးမြှုပ်နှံသူများ၏တာဝန်ဝတ္တရားများဆိုတာကိုဖော်ပြထားပါတယ်။ရင်းနှီးမြှုပ်နှံသူဟာကြာထမ်းထားတဲ့စီမင်းဥပဒေနဲ့အညီလိုက်နာဆောင်ရွက်ရုံနဲ့မကသေးပဲတိုင်းရင်းသားလူမျိုးတို့ရဲ့ဒလိထုံးနှံအစဉ်အလာရိုးရာယဉ်ကျေးမှုကိုလေးစားလိုက်နာရမယ်လို့ဖော်ပြထားပါတယ်။အလို့သမားအခွင့်အရေးကာကွယ်စောင့်ရှောက်ရေးနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုလည်းရင်းနှီးမြှုပ်နှံသူတို့ရဲ့တာဝန်ဝတ္တရားအဖြစ်သတ်မှတ်ထားပါတယ်။ဒီဥပဒေကိုအောင်မြင်စွာအကောင့်ထဲပို့ဖို့မြမရင်းနှီးမြှုပ်နှံမှုကော်မရှင်မှာတာဝန်ရှိပါတယ်
။ဒီနေ့ဒီပတ်လုပ်ငန်းရှင်တွေတူညီတဲ့အခွင့်အရေးခံစားနိုင်အောင်ရေးဆွဲထားတဲ့ဥပဒေဖြစ်တာမို့အရင်လိုခရိုနီပစုကိုအခွင့်အထူးခံစားစေပြီးအမျိုးသားစီးပွားကာကွယ်ရာမျိုးမလုပ်တော့ဘူးလို့စီမံကိန်းနဲ့ဗန္ဒရေးဝန်ကြီးဦးကျော်ဝင်းကပြောဆိုကြောင်းဇွန်လ၈ရက်နေ့ထုတ်မြန်မာထိုင်းမှာဖော်ပြပါတယ်။ပြည်နှင့်ပြည်ပရင်းနှီးမှုတိုးပွားလာအောင်လုပ်ပေးပြီးပုဂ္ဂိကကဏ္ဍကိုတကားဖွင့်ပေးလိုက်တဲ့ဥပဒေဖြစ်တယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ်။ဒီလိုဥပဒေမျိုးပေါ်ထွက်လာအောင် NLD အစိုးရအရသာအဖွဲ့တွေနဲ့ပုဂ္ဂိကကဏ္ဍတို့ပူးတွဲဆောင်ရွက်ခဲ့တာဖြစ်ပါလေ။ဒါကြောင့်တာဝန်မဲ့ရင်းနှီးမြှုပ်နှံမှုတွေကိုရင်းနှီးမြှုပ်နှံမှုကော်မရှင်ကထိထိရောက်ရောက်အရေးယူနိုင်အောင် NLD အစိုးရနဲ့အရသာအသင်းဖွဲ့တွေကလှုပ်ဆောင်ရမယ်လို့ICJ အပြည်ဆိုင်ရာဥပဒေကော်မရှင်ရဲ့အကြံပေးပုဂ္ဂိုလ်ဒေါက်တာဒေမီယန်အာဂရေးကပြောပါတယ်။ရင်းနှီးမြှုပ်နှံမဲ့သူရဲ့အကျင့်စရိုက်ကိုကော်မရှင်ကသိဖို့လိုပါတယ်။ဘယ်သူကမှ သူ့အကျင့်စရိတမကောင်းဘူးလို့ပြောတာမဟုတ်တဲ့အတွက်တရားသားအဖွဲ့တွေကဝင်ရောက်စုံစမ်းပြီးတရင်ပြရဖို့လိုအပ်ပါတယ်ခင်ဗျာ။